ဘလဝဒေတာမာဒီနဲ့တဲအေလနဲ့ကိုင်အဖွဲ့ကဒေတာခန်တွေကိုမကြာခဏဖမ်းဆီးသွားခဲ့ပြီးအဲ့ဒီတဲက82ယောက်ပြန်မလွတ်သေးတဲ့အတွက်မြို့သားပြန်တဲ့တမျက်ရည်နဲ့ငြိမ်းချမ်းရေးဘုဌာန NRPC ကိုအကြောင်းကြားထားတယ်လို့ချင်းပြည်နယ်ဝန်ကြီးကပြောပါတယ်ချင်းပြည်နယ်အရက်ဘက်အဖွဲ့တစ်ခုဖြစ်တဲ့ခူမီချင်းမျိုးနယ်စုရေးအများရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကတော့ AA ဘက်ကဖမ်းဆီးခေါ်ဆောင်ထားတဲ့အရက်သား15ဦးထက်မနည်းရှိတယ်လို့အော်တိုဘာလ20ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီအကြောင်းပြေဆုံးကို VOE သတင်းထောက်စုစုကမေးမြန်းပြဖို့ထားပါတယ်ခင်ဗျာ
ချင်းပြည်နယ်ပလဝါမြို့နယ်မှာ AA လက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားခံရတဲ့အရက်သား82ဦးစရင်ဟာပြည်နယ်အစိုးရကပြောဆိုတာနဲ့အရက်ဘက်လူမှုအဖွဲ့တွေကထုတ်ပြန်တာနဲ့မှာကွာဟမှုရှိနေပေမဲ့ပြည်နယ်အစိုးရကတော့ရက်တပ်ဖွဲ့နဲ့မြို့နယ်ကအတည်ပြုထားတဲ့စီးရင်တွေဖြစ်တာကြောင့်တိကျတယ်လို့ဆိုပါတယ်AA လက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားသူတွေကိုအရင်ကပြန်လွှတ်ပေးတာမျိုးရှိပေမဲ့အခုခေါ်ဆောင်ခံရသူတွေဟာလာနေချီချနေပြီးဖြစ်တာကြောင့်ဒေသခံတွေအတွက်စိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီလို့ချင်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဝန်ကြီးဦးစိုးထက်ကပြောပါတယ
်လူလူကတော့သူ့ဟာသူသွားလာနေကြမှာပဲလေဆိုတော့လုံခြုံရေးအရာတက်ကလည်းတောင်းဝန်ယူတယ်ရဲကလည်းတောင်းဝန်ယူတယ်အပိုင်းမှာအခုဒီ AA ကတော့ဒီလူလူကိုမကြမကြအဲ့လိုသူ့တဘောနဲ့သူကြိုက်တယ်လို့ခေါ်သွားမလွတ်ဆိုတာမျိုးကမကောင်းဘူးတချို့ဟာကြတော့ဒီဆုံးပြောက်ဆုံးလေးဖြစ်နိုင်တာပေါ့နော်တချို့ကလုံးဝအဆက်အသွယ်မရဘဲနဲ့ဒီတိုင်းပဲခေါ်ထားတာလာနေချီနေပြီဆိုတော့ဒါမျိုးတွေတော့မဖြစ်သင့်ဘူးပေါ့ရရှိမှလေကြာရင်နေမြန်မာကမအေးချမ်းတဲ့အပြင်ကိုဒါလူမျိုးရေးပြဿနာလေးပါရှိနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအဲ့ဒါကြောင့်ဒီဟာမျိုးတစ်ဖက်သက်ဟိုလက်နက်ခံပြီးအနိုင်ကျင့်တယ်လို့မျိုးခေါ်တာမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်ပြောလိုပါတယ်ခင်ဗျ
ချင်းပြည်နယ်ပလဝဘက်မှာလက်နက်ကိုင်အဖွဲ့ AA တခုတည်းသာရှိတယ်လို့ဒေသခံတွေကဆိုပါတယ်ဒေသခံတွေကိုယ်တိုင်ကလည်းသူတို့ကိုဖမ်းဆီးခေါ်ဆောင်သွားသူတွေဟာ AA ဖြစ်ကြောင်းပြန်လည်လွတ်မြောက်လာသူတွေကပြောပေမဲ့ AA ဘက်ကတော့ညှင်းဆို့ထားပါတယ်ဗမာစစ်တပ်ဘက်ကသူတို့စစ်ကြောင်းနဲ့တွေ့တဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့တာဒကားတွေရှိခဲ့ပြီးအခုဖြစ်စဉ်မှာလည်းဗမာစစ်တပ်လက်ချက်သာဖြစ်တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်
ကျွန်တော်တို့ဘက်ကအဲ့လိုမျိုးထိန်းသိမ်းထားတာခေါ်ထားတာဘာမှမရှိဘူးသူတို့အဲ့ဒါကမှစစ်တပ်ဘက်ကမှပို့သွားတာဖြစ်နိုင
်တယ်။ AA ကဖမ်းဆီးခေါ်ဆောင်သွားသူတွေထဲမှာဒေသခံလင်မယား၂ယောက်ကိုပြီးခဲ့တဲ့အောက်တိုဘာလ21ရက်နေ့ကပြန်လွှတ်ပေးခဲ့တယ်လို့ခူမီချင်းမျိုးနယ်စုများရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကဆိုပါတယ်။အဲ့ဒီလင်မယား၂ယောက်ဟာသူတို့ရွာပေါ်မှာ AA ဘက်ကခြုံခိုတိုက်ခိုက်မှာကိုတည်သွားတာကြောင့်ယာယီထိန်းသိမ်းခံခဲ့ရတာလို့ KACC ဥက္ကဋ္ဌဦးကျော်ငင်းကပြောပါတယ်။
ကျွန်တော်တို့ကသူတို့ကိုဒီမစီရနခတ်တဲ့အခုတော့ပဲပြန်လှုပ်ပေးဖို့ကျွန်တော်ကတောင်းဆိုတာပါသူတို့မှအပြစ်မရှိဘဲနဲ့ဘာမှမလုပ်ဘဲနဲ့ပြန်လှုပ်ပေးပါဆိုတာကျွန်တော်တောင်းဆိုတာပ
ါတပ်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပလဝါမြို့နယ်မှာနေရဲဆုံးခွာထွက်ပြေးနေရသူ4000ကျော်ရှိနေပြီးဒီလိုနေမြေမငြိမ်မသက်ဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုဒေသခံတွေကိုအေအေလက်နက်ကိုင်ကဖမ်းဆီးထိန်းသိမ်းတာတွေနဲ့စစ်တပ်ဘက်ကနေဝခပေးပြီးဒေသခံတွေကိုစစ်ခိုင်းမှုပြုနေတာတွေကိုအစိုးရတာဝန်ရှိသူတွေကူညီဆောင်ရွက်ပေးဖို့အရက်ဘက်အဖွဲ့တွေနဲ့ဒေသခံတွေကလှူလာနေကြပါတယ်